တော်ရှင်များရှင်မြန်မာနိုင်ငံမှာဒီမိုကရေစီရည်စည်ရှေ့ရှုရဲ့ပထမဆုံးခြေလှမ်းဖြစ်တယ်လို့စစ်အစိုးရကဆိုလိုက်တဲ့ဖွဲ့စည်းပုံခြေကံဥပဒေဆိုင်ရာအမျိုးသားညီလာခံကိုလာမယ့်တနင်္လာနေ့မှာပြန်ဆက်တင်ဖို့စစ်ကောင်းဆောင်တွေကပြင်ဆင်နေကြပါပြီ။အဓိကအတိုက်ခံပါတီတွေကသပိတ်မှောက်ထားတာကြောင့်ဒီညီလာခံဟာတရားမဝင်ဘူးလို့စမ်းစစ်ဝေဖန်သူတွေကပြောဆိုနေကြတဲ့အကြောင်း VOA သတင်းတောင် Scott Paul ဘန်ကောက်မြို့မှာရှိတဲ့အရှိတောင်အာရှဘျူရိုကနေသတင်းနောက်ခံဆောင်မှရေးသားထားတာကိုကျွန်မနဲ့ဦးကျော်အောင်လင်းတို့ကစီရင်ခံပါမယ်။ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲဖို့ရေကောက်ပွဲတွေကျင်းပဖို့အတွက်မြန်မာစစ်အစိုးရဟာအမျိုးသားညီလာခံကိုတနင်္လာနေ့မှာပြန်လည်ခေါ်ယူကျင်းပပါရမယ်။တိုင်းရင်းသားလူမျိုးစုကိုတဲပေသဘုံဟောင်းတွေလူပေါင်းအဖွဲ့အစည်းအသီးသီးကအရက်သားတွေအပါအဝင်ကိုယ်စားလှယ်ပေါင်း1000ကျော်တက်ရောက်ဖို့ရှိပါတယ်။အမျိုးသားညီလာခံကိုဖေဖော်ဝါရီလမှာကျင်းပခဲ့တုန်းကစစ်အစိုးရရဲ့အကြီးအကဲအဖွဲ့ဝင်တို့ဖြစ်တဲ့ဗိုလ်ချုပ်သိန်းစင်ကသူ့အစိုးရဟာတည်ထောင်ခိုင်မြဲတဲ့ဒီမိုကရေစီလိုချင်ပါတယ်လို့အခုလိုပြောကြားခဲ့ပါတယ်။
ဒီလိုပဲဒီမှာတရားဥပဒေဆိုရင်ဟာကိုယ်ရောင်ရနေတဲ့ဘုရားချက်ပါ။အဲတော့ဒီလိုပဲဒီလိုစီတာဆောင်မှာလို့စီကံကူရမဖြစ်မနေဘူးဘုရားပါဘုရား။သမလို့ဟာ
နီလာကန်ဟာလာနိုင်ငံကြာပြီးတဲ့နောက်ရွှေ့ဆိုင်ခဲ့ပါတယ်။မြမအကြီးဆုံးတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုနှစ်နှစ်ခွဲနှိမ်နှင်းခဲ့ပြီးတဲ့နောက်ပါတီခေါင်းဆောင်တော်ဆန်းစုကြည်နဲ့ဒုက္ခထဥတင်ဦးတို့ကိုအကြေချုပ်ချထားခဲ့တဲ့အတွက် NLD ကညီလာခံကိုတပိတ်မှောက်ခဲ့ပါတယ်။ NLD ရဲ့အဝေးရောက်စိတ်ကမ်းမြို့နယ်ပြည်သူ့လွတ်တော်အမတ်ဒေါ်ဆန်းဆန်းကညီလာခံဟာတရားမဝင်ဘူးလို့ပြောပါတယ်
။ That National Convention is illegitimate, not legitimate because it was convened by the government which is not a DJU
။ဒီဝင်ရွေးကောက်မခံရတဲ့တိုင်းပြည်ကိုအုပ်ချုပ်နေတဲ့အစိုးရကခေါ်ယူကျင်းပနေတာကြောင့်အမျိုးသားညီလာခံဟာတရားမဝင်ပါဘူး။ညီလာခံတက်ရောက်သူတွေဟာလည်းစစ်အစိုးရကစိတ်ကြိုက်ရွေးချယ်ထားတဲ့သူတွေဖြစ်ပြီးလူလူကရွေးကောက်ခံရသူတွေမဟုတ်ကြပါဘူးလို့ဒေါ်ဆန်းဆန်းကပြောသွားတာပါ
။ဆွေးနွေးမှုကိုစစ်တပ်ခေါင်းဆောင်ပိုင်းကချုပ်ကန့်ထားတာမို့ညီလာခံဟာဒီမိုကရေစီနိလမ်းမကျဘူးလို့ဒေါ်ဆန်းဆန်းကပြောပါတယ်။ NLD နိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုစစ်တပ်ကလက်မခံခဲ့လို့သုံးနှစ်အကြာ1993ခုနှစ်မှာအမျိုးသားညီလာခံကိုပထမဆင့်ခေါ်ခဲ့ပါတယ်။ဒါပေမဲ့ NLD ကတပိတ်မှောက်ခဲ့ပြီးတဲ့နောက်ညီလာခံကိုရက်ဆိုင်ခဲ့ပါတယ်
။မြန်မာစစ်ကောင်းဆောင်မှုပိုင်းကတော့သူမျှော်မှန်းတဲ့စီကံရှိရဲ့ဒီမိုကရေစီမှာစစ်တပ်ဟာအဓိကအခန်းကဏ္ဍကနေပါဝင်တဲ့လို့ဆိုပါတယ်။ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းမှာတော့ပြည်သူ့စွတ်တော်အမတ်နေရာ၄ပုံတစ်ပုံကိုစစ်တပ်အတွက်ရထားပါလိမ့်မယ်။ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာခင်မွန်တယ်ဒါမှမဟုတ်ဇနီးတယ်ကနိုင်ငံသားဖြစ်နေတဲ့အမတ်တွေဒါမှမဟုတ်လဲလွန်ခဲ့တဲ့25နှစ်အတွင်းနိုင်ငံသားတိုင်းပြည်တွေမှာနေထိုင်နေကြတဲ့အမတ်တွေဟာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်လို့မရဘူးဆိုပြီးပါရှိပါတယ်။ဒါတွေဟာဒီမိုကရေစီကောင်းဆောင်တော်ဆန်းစုကြည်နဲ့အဝေးရောက်တိုက်ခိုက်ကောင်းဆောင်တွေတိုင်းပြည်အာဏာမရယူနိုင်ရအောင်ရည်ရွယ်ထားတာလို့ဆိုကြပါတယ်။ဘန်ကောက်မြို့မှာရှိတဲ့ချူလာလွန်ကွန်တက်ကတူကမြမအရေးကျွမ်းကျင်သူပနီတာဝတနာယာဂွန်ကအမျိုးသားညီလာခံနဲ့ပတ်သက်ပြီးညွှန်ပန်းချက်တွေကတော့နည်းပါးပါတယ်လို့ဆိုပါတယ
် The military government is buying time since the Burmese government no
မြန်မာနိုင်ငံမှာဒီမိုကရေစီဆောင်ရွက်ဖို့နဲ့အတူတူနှစ်တွေကြာလာတဲ့အခါဒေါ်အောင်ဆန်းစုကြည်ကိုလွှတ်ပေးဖို့ဖိအားပေးမှုတွေဟာတိုးပွားလာနေတာကိုမြမစစ်ဆိုးရကကောင်းကောင်းကြီးသိတဲ့အတွက်စစ်ဆိုးရကအချိန်ဆွဲနေတာဖြစ်ပါတယ်
အမေရိကန်နဲ့ EU ဥရောပသမဂ္ဂကဥဆောင်ပြီးအနောက်တိုင်းအစိုးရအတော်များများကတော့မြန်မာနိုင်ငံအပေါ်အရေးယူတန်းခတ်မှုတွေချမှတ်ထားပါတယ်။ဒါပေမဲ့တရုတ်နဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကတော့ဒါကိုကန့်ကွက်နေကြပြီးမြန်မာနိုင်ငံကိုပြုပြင်ပြောင်းလဲရေးပြီးပေါ်ထွန်းဖို့အတွက်အထူးကြံဖြစ်အောင်ထားတာထက်ဆက်ဆက်ဆန်ဆန်ပြုနေလို့ဆိုကြပါတယ်။ဒါပေမဲ့အာရှအစိုးရတွေဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးပြင်းထန်ခိုင်မာတဲ့သဘောထားထားရှိဖို့နိုင်ငံတကာကပိုဖိအားပေးတာတွေနဲ့ရင်ဆိုင်နေရတယ်လို့ပမောက္ခပဏိတန်ကပြောပါတယ်
။ Nations that are supporting Burma including ASEAN and possibly China are also losing their
ASEAN နဲ့ချိနရင်တရုတ်ပါဝင်မြန်မာနိုင်ငံကိုထောက်ခံတဲ့နိုင်ငံတွေကလည်းစိတ်မရှိကြတော့ပါဘူး။သူတို့ကမြန်မာနိုင်ငံမှာအခိုင်အမာတိုးတက်မှုမျိုးမျိုးကိုတွေ့မြင်မှုလိုအပ်နေပါတယ်။အဲ့ဒီနိုင်ငံတွေအထူးသဖြင့်တရုတ်ပြည်ကမြမစီးပွားရေးခြေနေနဲ့ပတ်သက်လို့တိတ်ပြီးတော့ဝေဖန်ကြပါတယ
်။အထင်ကြီးရနိုဘယ်ငြိမ်းချမ်းရေးဆုရှင်အတော်များများနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးကိုယ်စားလှယ်တွေကမြန်မာနိုင်ငံရဲ့လူအခွင့်အရေးမှတ်တမ်းကိုဝေဖန်ရှုတ်ချထားတဲ့အစီရင်ခံစာတွေမကြာသေးခင်ကထုတ်ပြန်ခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ပိုပြီးရိုးရင်းပြက်စီးလာတဲ့အခြေအနေကိုလုံခြုံရေးကောင်စီမှရှင်းပြဆွေးနွေးပေးဖို့အမေရိကန်ပြည်ထောင်စုကမနေ့ကပဲတောင်းဆိုခဲ့ပါတယ်။မြန်မာရှိအစိုးရကတော့သူ့နှုံထားတဲ့သူပဲလှုပ်ဆောင်မှာဖြစ်တယ်။နိုင်ငံတကာဖိအားကြောင့်ပြုပြင်ပြောင်းလဲရေးစီရှေ့ရှုရဲ့ဆောင်ရွက်ချက်တွေနှွေးကွေးသွားလိမ့်မယ်လို့ပြောဆိုခဲ့ကြောင်းပါ